Burmese.
မင်္ဂလာနေနေခင်ပါရှင် VOA American Tan ရဲ့2022ခုနှစ်ဒီဇင်ဘာလ2ရက်ကြာသပတေးနေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လင်းနေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုစောမိုးကျော်နဲ့တူပြောပြမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူ့မှာပထမဆုံး Omicron COVID ပိုးစစ်ကူးစက်မှုတွေတွေ့ရှိတဲ့သတင်းတောသမကမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုစတိုင်းငန်လိုက်တဲ့သတင်းစရဲထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါကောင်းပါပြီရှင်ရခိုင်ပြည်နယ်မှာတော့ COVID ပိုးကူးစက်ခံရသူတွေတိုးလာနေပါတယ်အဲ့ဒီအခြေအနေကိုတင်ပြတဲ့အခါမှာတော့
ဒါမှလည်းအခုနှကောင်းတိုးတဲ့အချိန်မှာဟိုပေါ်စစ်ဖြစ်တာပေါ့နော်။ကိုရလူနာအချိန်တွေကကောင်းတယ်။ဆေးဥပမာထားတယ်ကျွန်တော်တို့က
ဒါကတော့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။တခါချင်းပြည်နယ်တီးတိမ်မိုးကြောင့်မြေအပ်ကွဲပြီးအိမ်တွေရွှေ့ပြောင်းရတဲ့အခြေအနေ၊သခိုင်းမကွေးဘက်ကတိုက်ပွဲတွေနဲ့မဟာဗျူဟာအခြေအနေစတာတွေကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့ဦးကျော်စန်သာရဲ့မြမရေးတုံသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပါ
American ပြည်သူမှာပထမဆုံး Omicron COVID ပိုးသစ်ကူးစက်မှုကို California ပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ
် The individual was a traveler who returned from South Africa on November the 22nd.
ကူးစက်ခံရသူကနိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကပြန်လာသူဖြစ်ပြီးနိုဝင်ဘာလ29ရက်နေ့မှာကူးစက်မှုကိုအတည်ပြုခဲ့ပါတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးရာရှိချုပ်ဒေါက်တာအန်တိုနီဖော်ချီကဗုဒ္ဓဦးနေ့အင်ဗီဒီယိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယောဂကူးစက်ခံရတဲ့သူဟာကာဝယ်ဆေးအပြည့်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်ကြောင်းနဲ့သီးသန့်ခေါ်ထားပြီးစမ်းသပ်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိုမီကရွန်ပိုးသက်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်စမ်းသပ်စစ်ဆေးမှုတွေတိုးမြင့်မှုအမေရိကန်ဆွေးကပြင်ဆင်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲယောဂပိုးသက်ကူးစက်မှုအတည်ပြုခဲ့တာပါအမေရိကန်သတင်းတွေမှာတော့အမေရိကန်ကိုလာမဲ့ခီးသွားတွေကိုကာဝယ်ဆေးထိုးစီဖြစ်စီမထိုးစီဖြစ်စီကိုဗစ်ရောဂါပိုးရှိမရှိခီးမထက်ခွင်တရက်လိုမှာစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလည်းဖော်ပြနေပါဗျ။ခီးသွားတွေအနေနဲ့အမေရိကန်ကိုရောက်လာပြီးသတင်းတစ်ပတ်ကြာကိုဖတ်တာတီးတန့်ခွဲနေထိုင်မှုနဲ့၃ရက်ကနေ၅ရက်အတွင်းနောက်ထပ်စစ်ဆေးမှုခံယူဖို့စီကံသိထုတ်ပြန်တဲ့မတင်ဆိုတာကိုလည်းတာဝန်ရှိသူတွေဆွေးနွေးနေတယ်လို့ဆိုပါတယ်။ဆွေးနွေးနေစေဖြစ်တဲ့စီကံသိမှာပြည်ပကနေအမေရိကန်ကိုပြန်လာတဲ့ခီးသွားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်။ဒီစီစဉ်တက်ကိုတော့အမှန်ကျိုးပိုင်ကြာတာပြင်းနေမှာကြီးညာမဲ့လို့လဲခံမှန်းနေကြပါတယ
်ကိုဗစ်ပိုးမျိုးကွက်တဲ့ Omicron ရဲ့ထိန်းချောင်းမှုအန္တရာယ်ကြီးထွားလာနေတာကိုတုံ့ပြန်ဆောင်ရွက်ဖို့လူတိုင်းကိုကိုဗစ်ကာကွယ်ဆေးမထိုးမနေရအစီအစဉ်အပါအဝင်အများပြည်သူအတွက်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့ဥရောပသမ္မတခေါင်းဆောင်တွေကဗုဒ္ဓဦးနေ့မှာပြောဆိုလိုက်ပါတယ်ကိုဗစ်မျိုးကွက်တဲ့ပတ်သက်ပြီးအနှဲငယ်ပဲတည်ထားပေမဲ့တရားတိထားတဲ့အချက်ကတော့စိုးရင်စရာကောင်းတယ်ဆိုတဲ့အချက်ပါပဲလို့ဥရောပသမ္မဂရဲ့ဥက္ကဋ္ဌအာဆူလာဘွန်ဒါလီယွန်ကပြောဆိုပါရတယ်။ဒီဘို့အကြောင်းကိုတရားတိဖို့သိပ္ပံပညာရှင်တွေကနောက်ရက်သက်တစ်ပတ်နှစ်ပတ်သုံးပတ်ကြာလေ့လာရအောင်မှာဖြစ်ပြီးဒီကြားထဲမှာအကောင်းဆုံးကိုမျှော်လင့်ပြီးအဆိုးဆုံးအတွက်ပြင်ဆင်ထားရမယ်လို့သူကပြောဆိုပါရတယ်။အခုချိန်မှာလူတွေကိုကိုဗစ်ကာကွယ်ဆေးတွေပို့ထိုးပေးရမှာဖြစ်ပြီးထိုးပြီးသားလူတွေကိုလည်းအားဖြင့်နောက်ထပ်စီတလုံးထိုးပေးဖို့အချိန်ဖြစ်တယ်လို့ဩစလာလီယွန်ကပြောဆိုပါရယ် EU အဖွဲ့ဝင်ဥရောပလူဦးရေ3ပုံ2ပုံလူတန်းပေါင်း150လောက်ဟာကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့လည်းသူကပြောပါရယ် EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ Omicron ပိုးကူးစက်မှုတွေ့ရှိရတယ်ဆိုရင်နေ့စဉ်စောင့်ကြည့်ပြီးခီးသွားလာမှုကတ္တပိတ်ပင်တာတွေအပြင်အခြားလိုအပ်တဲ့ထိန်းချုပ်မှုတွေကိုချက်ချင်းလှုံ့ဆော်ကြဖို့ကိုလည်းဥရောပသမ္မတခေါင်းဆောင်တွေကတိုက်တွန်းထားပါရယ်
နာဂကဘာကြီးမှာကာယယောဂတားဆီးထိန်းချုပ်ရေးအတွက်နှစ်နှစ်ချီကြာမြင့်မဲ့နိုင်ငံတကာသဘောတူညီချက်တည်းရဲ့ရေးဆွဲရေးလုပ်ငန်းစဉ်တစ်ချက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပို့ထုတ်နေမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးစီအဝေးကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။ Omicron COVID-19 ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာပဲအထူးတကားကမ္ဘာကြီးလို့အဓိပ္ပာယ်ရတဲ့ The War Together အစီအစဉ်ကို WHO ကစတင်လိုက်တာဖြစ်ပါတယ် WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့အစီအစဉ်အပေါ်ချီးကျူးစကားပြောကြားလိုက်ပြီး2005ခုနှစ်ကရေးဆွဲထားတဲ့သူတို့ချူရဲ့နိုင်ငံတကာကျန်းမာရေးဆိုင်ရာလုံခြုံလုံခြုံရေးမှာအားနည်းချက်တွေရှိနေတာကိုကိုဗစ်ကပ်ရောဂါနဲ့ကြုံရချိန်မှာတွေ့မြင်ရတယ်လို့လည်းပြောဆိုခဲ့တာပါ။သဘောတူညီချက်အစ်မှာတော့ virus positive တွေရဲ့မျိုးရိုးဗီဇဆိုင်ရာသုတေသနလေ့လာတွေ့ရှိချက်တွေပါဝင်တရင်ချက်လက်တွေဖလှယ်ရေးကာဝယ်ဆင်းတဲ့ကုသဆေးတွေဖြန့်ဖြူးနိုင်ရေးကိစ္စတွေလည်းပါဝင်ပါတယ်။သဘောတူညီချက်မူကြမ်းရေးဆွဲနေပြီးဆွေးနွေးညှိနှိုင်းဖို့ဗိုလ်ထုနေကသဘောတူခဲ့တဲ့လုပ်ငန်းစဉ်ကိုတော့2024ခုနှစ်မေလလောက်ကျမှအဆုံးသတ်နိုင်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။
ရုရှားနိုင်ငံဟာယူကရိန်းကိုစစ်ရေးအရဝင်ရောက်တိုက်ခိုက်ဖို့စီစဉ်နေပုံရတယ်လို့အမေရိကန်နိုင်ငံသားဝင်ချင်းအန်တိုနီဘလင်ကင်ကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်ရုရှားအစိုးရအနေနဲ့အခုလိုရန်လိုတဲ့အပြုအမူတွေကိုဆက်လက်လှုံ့ဆော်နေမယ်ဆိုရင်နောက်ဆက်တွဲစူးကျူးတွေကိုခံစားရလိမ့်မယ်လို့လည်းသတိပေးပြောကြားလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းကိုမတည်ငြိမ်အောင်နိုင်ငံအတွင်းပိုင်းကနေဆောင်ရွက်တဲ့အစီအစဉ်တွေအပါအဝင်စီရေးအရာလည်းဝင်ရောက်တိုက်ခတ်ဖို့စီစဉ်နေကြောင်းအထောက်အထားတွေတွေ့ရှိရတဲ့အတွက်လွန်စာမှစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလာတီဇာနိုင်ငံမျိုးတော်ရီဂါမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စီးပွားရေးအရပြင်းထန်တဲ့အရေးယူမှုတွေအပါအဝင်ပြက်ပြက်သားသားတုံ့ပြန်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။ကြာသပတေးနေ့မှာတော့နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဟာရုရှားနိုင်ငံသားရေးဝန်ကြီးနဲ့ရောယူကရိန်းနိုင်ငံသားရေးဝန်ကြီးတို့ပါတွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရကအတည်ပြုထားပါတယ်။
ဒီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကုစားပြုမဲ့သူနေရာအတွက်စစ်စာဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စစ်စစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုစလနေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတချောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကုစလနေရာတွေကိုအဖွဲ့ဝင်ကိုယ်ပိုင်ဝင်တဲ့ကော်မတီမှဆွေးနွေးရမှာလက်တလုံးအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာပါ။
The committee has decided to defer its decision of the credentials in these two situations.
ဒီနိုင်ငံအတွက်ကုစားပြုမဲ့လူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်လို့ကွန်ပျူတာကုလသမဂ္ဂဆိုင်ရာစူရင်တမ်းမတ်ကြီးအန်နာကရင်အန်နာစတုန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကသတင်းတောက်တွေကိုပြောလိုက်တာပါ။မြန်မာနိုင်ငံမှာဆီယနာတိုင်းနဲ့လူရဲကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာအမြင်မြန်မာအမြင့်တဲ့တန်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆရာနာဝင်တွေကနိုင်ငံတော်သစ္စာပေါ်အဖြစ်ဆွဆွထားပြီးရာဟုကဖေရှားရောင်းကြီးညာထားတယ်လို့သူနေရာမှာဆရာရှိသူနဲ့အစားထိုးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတန်မတ်ကြီးဦးကျော်မိုးထွန်းဆက်လက်တောင်းယူနေအောင် Credentials Committee ဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲတန်တမန်တန်ဝင်းကိုကူကပြီးရိုက်တာတင်းကဖော်ပြခဲ့တာပါ။ Committee ဥက္ကဋ္ဌဆွေရင်တန်မတ်ကြီးကတော့လက်ရှိတန်မတ်ကြီးတွေဆက်လက်တောင်းယူခွင့်ရှိမှာလားဆိုတဲ့သတင်းထုတ်တွေရဲ့မိကုံးကိုတော့ဖြေချဖို့ညှင်းဆန်ခဲ့ပါတယ်။ Credentials Committee မှာတော့ကုလသမဂ္ဂလူညွေးကောင်စီမှာဗီဒီယိုအနာပိုင်ဆိုင်တဲ့ American တရုတ်ရုရှားတို့ဖြင့်ဘာဟာမားဘူတန်ချီလီနမီးဘီးယားဆီယာလီယွန်နဲ့ဆွေရင်နိုင်ငံတို့လည်းပါဝင်ပြီးကုလသမဂ္ဂကိုယ်စားလှယ်နေရာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုထူထူညီလာခံထက်မှာဒီနေ့မကုန်ခင်တင်ပြကြရမှာဖြစ်ပါတယ
်။မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဆောင်ရွက်ရမှာပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေမပါဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးတိုင်းရင်းသားလူမျိုးစုအရေးနဲ့ဘာသာရေးဆိုင်ရာကွဲလွဲမှုတွေကိုမြန်မာပြည်သူတွေကသာဖြေရှင်းသင့်ပြီးပြည်ပကနေဝင်ရောက်ချေလက်တာမျိုးမရှိဘဲဖြေရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံခြားတန်တမာတွေကိုလက်ခံတဲ့အခမ်းအနားမှာရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါ။နိုင်ငံရေးအရာတွေ့ဆုံဆွေးနွေးအဖြေရှာရေးပေါ်မှာအခြေခံပြီးမြန်မာပြည်သူတွေကပဲဖြည့်ရှင်းတဲ့နယ်လို့ပြောဆိုပါတယ်ရုရှားနဲ့မြန်မာရဲ့ဆက်ဆံရေးကအစဉ်အလာရရင်းနှီးချစ်ကြည်တဲ့ဆက်ဆံရေးဖြစ်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကြသားတွေအပေါ်မှာစစ်စင်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆွတ်ခွာထွက်ပြေးနေရသူတွေတိမ်းနဲ့ချီရှိလာနေတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်ခင်ဗျာ
တရုတ်ကွန်မြူနစ်ပါတီအစိုးရရရှိသူရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရတယ်လို့ဆွဆွထားတဲ့တရုတ်တင်းနစ်အားကစားမဲ့ပ ဖန်ရွှေကိစ္စနဲ့ဆက်နွယ်ပြီးဟောင်ကောင်ပါဝင်တရုတ်နိုင်ငံမှာကျင်းပမဲ့ပြည်ပွဲတွေကိုချက်ချင်းဆန်းငံ့လိုက်တဲ့အကြောင်းကမ္ဘာအမျိုးသမီးတင်းနစ်အသင်း WTA ကဗိုလ်ထုတ်ချက်မှာကြေညာပါတယ်။တရုတ်တင်းနစ်အားကစားမှုကိုလွတ်လွတ်လပ်လပ်ဆက်သွယ်ပြောဆိုခွင့်မပေးဘဲလိမ္မာဆိုင်ရာအနိုင်ကျင့်ဆော်ကားမှုဆွဆွဲခြင်းနဲ့ပတ်သက်လို့လည်းပြင်ဆင်ပြောဆိုအောင်ဖိအားပေးရတဲ့လက္ခဏာတွေတွေ့နေရတဲ့အခြေအနေမျိုးမှာအားကစားသမားတွေတရုတ်နိုင်ငံကပြည်ပွဲဝင်မှုမတင်တော်ဘူးလို့ယူဆတဲ့အကြောင်းလဲ WTA အဖွဲ့အောက်ထလည်းဖြစ်အမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့စီဖ်ဆမ်မွန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလက်ရှိအခြေအနေတွေအရတရုတ်နိုင်ငံမှာ၈နှစ်2022ခုနှစ်ထဲအားကစားပွဲတွေကျင်းပတဲ့အခါအားကစားသမားတွေဝန်ထမ်းတွေအန်ဒီဖြစ်မှာကိုအထူးစိုးရိမ်နေကြောင်းလည်းပြောဆိုထားပါတယ်ယူတင်းနစ်အားကစားမေကဒူးဝင်းကြီးချုပ်ဟောင်းဂျန်ကောင်းလီရဲ့လိမ္မာဆိုင်ရာအနေချင်းခံရတဲ့အကြောင်းတရုတ်လူမှုကွန်ရက်မှာဆွဆွဲပြောဆိုခဲ့တဲ့နိုဝင်ဘာလ၂ရက်နေ့နောက်ပိုင်းမှာလူမြင့်ဝင်းကပြောက်ွယ်နေတာဖြစ်ပါတယ်
ဗီဇာပြောင်းကိုဗစ်ရောဂါပိုးအိုမီကရွန်နိုင်ငံတကာမှာကူးစက်ပြန့်ပွားမှုရှိလာနေတဲ့အတွက်ထိုင်းနိုင်ငံမှာလည်းနိုင်ငံသားတွေကိုကျန်းမာရေးအရပြန်လည်တင်းချက်စွာစစ်ဆေးဖို့အပါအဝင်နေရက်တွေကိုလုံခြုံရေးတိုးမြင့်ကြမှတ်ဖို့ညွှန်ကြားထားကြောင်းထိုင်းဝန်ကြီးချုပ်ပရာချွတ်ချွန်အိုချာကနိုဝင်ဘာလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတော့ပါတယ်အိန္ဒိယနိုင်ငံတွေကနေဗီဇာပြောင်းကိုဗစ်ရောဂါပိုးဝင်ရောက်မလာနိုင်အောင်လုံခြုံရေးတင်းကျပ်စွာချထားဖို့ကိုလည်းထိုင်းဝန်ကြီးချုပ်ကညွှန်ကြားထားပါတယ်။အခုလိုချိန်မှာပဲ Omicron မျိုးကွက်သစ်စတင်တွေ့ရှိရာအာဖရိကတိုက်နိုင်ငံကနေဝင်ရောက်လာသူ250ကျော်ရှိနေတဲ့အတွက်ထိုင်းအစိုးရအနေနဲ့အပူတပြင်းလိုက်လံရှာနေဖွေနေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရောဂါထိန်းချုပ်ရေးစီမင်းစည်းကမ်းတွေကိုတင်းတင်းကျပ်ကျပ်လိုက်နာဖို့နိုင်ငံတွင်းတရားဝင်ခိုးဝင်လာသူတွေပေါ်ဖမ်းဆီးဖို့ပြက်ကွက်သူတွေကိုအရေးယူမယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတိပေးထားပါတယ်။
ကိုအောင်လွင်ဦးနဲ့ကိုစောမိုးကြပါရှင်ကြာသာပတိနေနေနဲ့ခင်တဲ့တင်အစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့သခိုင်းမကွေးဘက်မှာစီရေးမဟာဗျူဟာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ရခိုင်ပြည်နယ်မှာကိုဗစ်ပိုးကူးစက်ခံရသူတွေတိုးလာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရခိုင်ပြည်မှာပြီးခဲ့တဲ့နိုဝင်ဘာလကလေးကကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပါလာရာကနေအင်္ဂါနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တချို့မှာကိုဗစ်ရောဂါပိုးကူးစက်ခံထားရတာစစ်ဆေးတွေ့ရှိရပါတယ်။ဒါအပြင်မနေ့ကဆိုရင်လည်းလေရင်နဲ့ခီးသွားမဲ့သူ9ဦးမှာကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်။ကိုဗစ်မျိုးကွဲ Omicron ကြောင့်ကမ္ဘာတဝန်းမှာစိုးရိမ်မှုတိုးလာချိန်မှာပဲရခိုင်ပြည်နယ်တွင်းမှာကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ကိုဗစ်စီးကံတွေလိုက်နာကြဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလကစပြီးကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပါလာနေပါတယ်။ဒါပေမဲ့လည်းစစ်တွေနဲ့ဘင်္ဂလားဒေ့ရှ်ကိုကုန်ကူးနေတဲ့ကုန်တယ်တွေကိုမနေ့ကစစ်ဆေးတဲ့အခါမှာတော့ကိုဦးမှာကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။မနေ့ကကိုဗစ်ပိုးတွေ့ရှိတဲ့ကုန်တယ်ကိုဦးဟာကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသူတွေဖြစ်တယ်လို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။နေဆက်ကုန်တယ်ကြီးကလူတွေကွာရန်တင်းထားတဲ့လူတွေတဲ့ဟာကျွန်တော်တို့20ကျော်ယူလိုက်တယ်20ကျော်မှာ9ယောက်လောက်တွေ့တယ်ပေါ့နော်။အဲ့တော့ဒီ9ယောက်ကတော့ဟိုကျွန်တော်ကနေဆက်ကုန်တယ်ကြီးလုတ်တယ်ဆိုရင်သူကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တဲ့အတွက်နှစ်ကြိမ်ထိုးပြီးမှဟိုသင်မတက်ရတာဖြစ်တဲ့အတွက်ဒီသူတွေကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်တယ်။ဒါပေမဲ့လည်းအခုနှာခေါင်းတိုးတဲ့အချိန်မှာဟို positive ထွက်တယ်ပေါ့နော်။ကိုယ်ကလူနာအချိန်တွေကကောင်းတယ်။ခင်းပေါ်မှာထားတယ်ကျွန်တော်တို့က
ဒါပြင်ရခိုင်ပြည်နယ်အတွင်းကလေရင်နဲ့ခီးသွားလာမဲ့သူတွေကိုကိုဗစ်စစ်ဆေးတဲ့အခါမှာလည်းနှစ်ရက်အတွင်း9ဦးအထိတွေ့ရှိခဲ့တာဖြစ်တယ်လို့လည်းရခိုင်ကိုဗစ်စောင့်ကြည့်အဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေညှော်နေလာတာကြောင့်ကိုဗစ်စီးကမ်းတွေကိုလည်းဖြေလျှော့ထားသလိုစားတောက်ဆန်တွေနဲ့အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူတရာတဲ့ပုံမစုရဆိုပြီးအစိုးရကထုတ်ပြန်ထားပေမဲ့တချို့မြို့နယ်တွေမှာလူထောင်နဲ့ချီတဲ့ပွဲလမ်းသဘင်တွေဂီတဖျော်ဖြေပွဲတွေကျင်းပနေကြပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေပြန်ရှိလာတဲ့ဆိုပေမဲ့လည်းပြည်သူတွေအနေနဲ့ကိုဗစ်စီးကမ်းလိုက်နာမှုအားနည်းနေတယ်လို့လည်းရခိုင်ကိုဗစ် -19 စောင့်ကြည့်အဖွဲ့ကတာဝန်ရှိသူတူဦးဖြစ်တဲ့ကိုဇော်လိုင်ထွန်းကပြောပါတယ
်။လောလောဆယ်ကတော့တွေ့တယ်မတွေ့ဘူးပေါ့။စီးကမ်းကတော့အင်္ဂါနဲ့ဆိုင်နေတဲ့ပိုပြီးတော့ပေါ်ရောတော့ကုန်နေတယ်။တွေ့နေရတော့ဟုတ်ကဲ့ဟောဆိုရင်မှုရောတစ်စုံတရားတော့နည်းနည်းမြင့်တက်လာတာတော့တွေ့ရပါတယ်ဒါပေမဲ့စီကင်းလိုက်နာမှုကတော့နည်းနည်းအာနေသေးတယ်တော့မြင်မိပါတယ်ခင်ဗ
ျလက်ရှိနိုင်ငံတကာမှာအိုမီကရွန်လို့ခေါ်တဲ့ကိုဗစ်ဗီဇာမျိုးကွဲသစ်တွေကူးစက်မှုကြုံတွေ့နေရသလိုအဲ့ဒီလိုမျိုးကွဲသစ်တွေဟာအာရှဒေသမှာဆိုရင်ဟောင်ကောင်အထိကူးစက်မှုတွေရှိလာနေပါတယ်ဒါကြောင့်လဲ ပြည်သူတွေအနေနဲ့ကိုဗစ်စစ်ကနေကိုလိုက်နာကြဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။
ကျွန်တော်တို့ကမျိုးပြောင်းနေပဲဖြစ်ဖြစ်မပြောင်းမလဲဖြစ်ဖြစ်ကျွန်တော်တို့ဘေးပတ်ဝန်းကျင်မှာကိုဗစ်ရောဂါထူရှိနေတယ်။နောက်ကမ္ဘာကျရောဂါအနေနဲ့မပြောင်းနိုင်သေးဘူး။အခုချိန်မှာနောက်ထပ်ရောအမျိုးသားတစ်ခုပေါ်လာတယ်ဆိုတော့ပိုပြီးတော့ကျွန်တော်တို့ကဒီကိုဗစ်စီမင်းစီကနေပိုပြီးတော့ဇိုင်းနာတင်တာပေါ့နော်။အဲ့တော့ဘာလဲဖြစ်ဖြစ်လူစုလူဝေးမလုပ်ဖို့မတ်ကပ်ဖို့လက် COVID ဒီကနေ့ကိုကိုကိုမကူတောင်းနေလို့ပဲဖြစ်တာ
မြန်မာနိုင်ငံတဝန်း COVID ရောဂါကာကွယ်ဆေးထိုးနှံမှုတွေကိုတော့ကြေကြေပြန့်ပြန့်လုပ်နေတာမှာအချိန်ပြည့်ထိုးထားပြီးသူ12တန်းနီးပါးရှိပြီးတစ်ချိန်ထိုးထားပြီးသူ5တန်းနီးပါးရှိတယ်လို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်လက်ရှိဗီဇာပြောင်း Omicron COVID ပိုးသစ်နဲ့ပတ်သက်လို့အတိအကျသိရအောင်သိပ္ပံပညာရှင်တွေစူးစမ်းနေကြချိန်မှာ COVID ကာကွယ်ဆေးထိုးကြဖို့နဲ့အားဖြင့် COVID ကာကွယ်ဆေးတွေထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေပါတယ်လက်ရှိအသစ်ထပ်မံတွေ့ရှိတဲ့ COVID ဗီဇာမျိုးကွဲဖြစ်တဲ့ Omicron ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ခွင့်တင်းကျပ်မှုတွေနိုင်ငံသားတွေပြည်ဝင်ခွင့်ပိတ်ပင်တာတွေစတင်လှုပ်ဆောင်နေကြပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံရခြားကလာတဲ့ခီးသည်တင်လေယာဉ်တွေဝင်ရောက်မှုကန့်သတ်ထားချက်ကိုဒီဇင်ဘာ31ရက်အထိရပ်ထတ်တိုးထားပါတယ်ခင်ဗျာ
ကိုဆောင်ဝေးလိုက်ပါရှင်မြန်မာနိုင်ငံမှာဆင်အာနာတိန်ဒီဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းရာကနေခုခံတိုက်ခိုက်မှုတွေဟာနိုင်ငံအနှံ့ဆက်ပြီးဖြစ်လာတာကနေအနောက်မြောက်ဘက်ပိုင်းမှာပိုးပြီးများလာနေပါတယ်။စကိုင်းမကွေးဘက်မှာဆီးမဟာဗျူဟာအရထူးခြားချက်တွေနဲ့ပတ်သက်လို့ MIPS မြန်မာငင်းချင်းရေးနဲ့လုံခြုံရေး Institute အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစော်ဦးနဲ့အမည်မဖော်လိုတဲ့ဒေသခံပညာရှင်တဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပါရှင
်။ဟုတ်ကဲ့မြန်မာတနိုင်ငံလုံးမှာနောက်ဆုံးတိုက်ပွဲထူးခြားမှုအခြေအနေကိုမေးရမှာဒေါက်တာမင်းစောဦးက
တောင်ပိုင်းမှာကဒီ KNU နယ်မြေမှာကတော့ပြီးခဲ့တဲ့လတွေကစလို့ရှိရင်တော့တိုက်ပွဲတွေထိတွေ့မှုတွေကပိုနှဲသွားတော့အထူးသဖြင့်စက်တင်ဘာအောက်တိုဘာလောက်ကထက်စလို့ရှိရင်နိုဝင်ဘာထဲမှာထိတွေ့မှုပိုနှဲသွားတယ်ပေါ့နော်အဲ့ဒီပုံစံကဟိုဘက်ကချင်ဘက်မှာလည်းသွားတယ်လို့ဒီအရင်ထိတွေ့မှုကတော့နော်ဒီအမ်ဘွတ်ဆုတ်တာပါညာတော့ရှိပြီမဲ့အရင်တော့လို့ထိတွေ့မှုများတာမျိုးတက်သွားလို့ရှိရတယ်အချိန်နေသွားတယ်ဧပြီလပိုင်းမေလပိုင်းလောက်တက်စာလို့ရှိရင်တော့တိုက်ပွဲပြင်းထန်မှုတွေရောလည်းညော့သွားတယ်အထူးသဖြင့်အခုရှိမယ်ဆိုလို့ရှိရင်ပေါ့နော်ဒီ KIA ရဲ့တမဟာရှစ်လို့ပြောတဲ့နေရာပေါ့အဲ့ဒီနေရာမှာသူတို့ဒီနောက်ဘက်ကဘက်ကလည်းပဲတိုက်ရင်ပဲတိုက်ရင်ကနေပြီးဝင်ပါတယ်ဆိုပြီးပြည်ကြီးတွေတင်းနှံပြည်တယ်ဆိုပြီးတော့ဘုံကျဲတာတွေရှိတယ်။အဲနောက်ပြီးရန်ကုန်ထဲမှာပြစ်တာခတ်တဲ့ကိစ္စတွေကလည်းလွန်ခဲ့တဲ့အပတ်လောက်ကစပြီးတော့ညော့သွားတယ်။လုံးဝပြောက်သွားတော့မဟုတ်ဘူးတချို့နေရာတွေမှာတော့ရှိနေသေးတယ်ပေါ့နော်။ဒါပေမဲ့အခုလောလောဆယ်မှာပေါ့နော်အဓိကဖြစ်နေတာကတော့ဒီပဲရင်တို့မြောင်တို့ပဲနောက်ပြီးတော့ကလေးပဲပေါ့နော်ဒီဘုတ်ပဲဒီနေဆက်ဖက်ဒီနောက်ပြီးတော့ရေသကြိုပခုတ်ကူမြင်းကြံပေါ့နော်ချင်းလွင့်မြစ်ဆုံအဲ့ဒီဒေတာကလည်းဒါအခုထိတွေ့မှုများတဲ့နေရာတစ်ခုဖြစ်တာပေါ့
အဲ့ဒီတော့ဒီဒေတာဘက်ရဲ့အရေးပါပုံကိုမေးရမှာလဲအမည်မဖော်လိုတဲ့ပညာရှင်တူက
စကိုင်းနဲ့မကူရစီးချစ်ထကြတာပေါ့သူကနောက်ပိုင်းမှာတိုင်းမလာသက်သက်မူနေခါကြတော့အဲ့ဖက်ကလည်းအဓိကစစ်သားတွေထွက်တော့အဲ့ဖက်ကလူသမားများလေးဆရာရှင်ကျင်းကိုကွန်မြူနစ်ပါတီလက်ထက်ကလည်းဒါအခြေခံနေရာပေါ့ရှာနေတယ်ဒီလူတွေ50လောက်ကတော့တကွင်းမရှိတော့ပေါ့ဒါပေမဲ့အခုလူဖြစ်လာတဲ့အခါကျတော့ဒီနေရာကြီးကခြေခံကျတဲ့နေရာဖြစ်လာတယ်။အဲဒါ community တစ်ခုပြန်ကြည့်ရင်တိုက်ပွဲတွေဖြစ်ပြီးဆိုရင်ဂျိုးမီရှုအင်ဒီယိုချက်အကုန်ပတ်အဲ့လိုလုပ်ရင်လေမန်ရဲ့ silent community ကအုတ်ထုတ်သူကိုဆန့်ကျင်တော်လှန်ဖို့ကြားတော့တယ်ဗျာ။ပြည်ထောင်စုရန်ဖြစ်ပေါ်တယ်ဗျာ။အဓိကစစ်တပ်မခင်မတဲ့ဆွဲမိုင်းရောက်တဲ့တော်တယ်ဗျာ။မြို့မိုင်းရောအပိတ်ကတဲ့မိုင်းရောပြီးတော့လူတွေရဲ့မုန်းတရားကြောင့်သူခံလိုက်ရတယ်ဗျာ
။ဒီနေရာမှာမဟာပြူဟာရရေးပါပုံကိုဒေါက်တာမင်းစောဦးက
ဒီစကိုင်းတိုင်းကနေဇက်ကိုထွက်တဲ့ထွက်ပေါက်လည်းရှိတယ်လို့အခြေခံကြရတယ်ပေါ့နော်ဒီမန္တလေးလိုနေရာမျိုးကိုချိန်ချောက်နိုင်တယ်နောက်ပြီးတော့ဒီနောက်ဘက်ကိုသွားမယ်ဆိုလို့ရှိရင်လည်းရခိုင်ဘက်ကိုဆွဲဖောက်လို့ရတယ်ချင်းဘက်ကိုဖောက်လို့ရတယ်ဆိုတော့ဒါရေးပါတဲ့နေရာဖြစ်တယ်အဲ့တော့စကိုင်းတိုင်းလိုဟာမျိုးကိုတစီရေးရနေမြေစိုးမိုးနိုင်မှုတစုံတရာရှိသွားပြီဆိုလို့ရှိရင်မြန်မာပြည်ရဲ့တခြားအဓိကကျတဲ့နေရာတွေကိုလည်းအလွယ်တကူချိန်ချောက်လို့ရတယ်ပေါ့နောက်ဆက်ကဘက်ကရှိပဲဆိုလို့ရှိရင်တို့တို့ကဒီနေရာတွေကိုဒါခြေကုပ်မရအောင်ဆိုပြီးတို့ကဝင်ရှင်းတဲ့သဘောပဲနောက်ပြီးတော့အဓိကကဒီလက်နက်ဝင်နိုင်တဲ့နေရာတွေဖျက်ဆောက်ဖို့ရည်ရွယ်တဲ့သဘောလည်းပါပါတယ်
ဒီအနာမသိရင်အနာသိမိနောက်ပိုင်းမှာတော့ဒီလက်လက်မှောက်ကိုဈေးကွက်မှာလက်လက်က30နေပါလောက်တက်သွားတယ်။နောက်ဒီဒေတာရဲ့ထူကြအရေးပါပုံကိုလည်းလုံခြုံရေးရမျိုးပေါ်လို့တဲ့ပညာရှင်ကစတက်ရဲ့ကကွေးလူစီဆွေးရုံပုံများမကွေးနဲ့စကိုင်းမှာရှိနေတယ်။ဆိုအဲ့ဒီနေရာဒီဟာဒီမိမတင်ဘောနော်။ဥပမာဒီအခုလက်ရှိဖြစ်နေရဆိုတော့အဲ့ရလမ်းကြီးရ30%နဲ့20%ပြည်သက်တယ်ပေါ့လေ။အဲ့ဒါဘာနဲ့တော့ ताजा पूरा सप्लाई पूरा तक पूरा अपन ही करना थे ताजा मीडिया ना कौन सी है मीडिया का पूरा याना मीडिया माले एमआई स्पेसिफाइड पर तब आएगा वो मीडिया नहीं होगा भाई तो मुंह में
शिमा सबसे लाने ना को मेरा मा ताजा मेरा होगा
बीटीवी मूवी यारो सबसे नहीं है ချိုးနေရတဲ့ဆိုလို့ရှိရင်ဘာကြောင့်လဲဆိုတော့အခုနောက်ဆက်ကတက်တဲ့ရှင်းတဲ့အခါမှာလဲအီရီယာကျဲတော့ရှင်းမိတဲ့နေရာတွေမှာဒီအတက်အထိုင်တွေမထားနိုင်တဲ့အခါမှာချိုးနေရတော့ချက်ပြန်ဖြစ်တဲ့အာမျိုးတွေလည်းကျွန်တော်တွေ့ရတယ်ပေါ့နော်အဲနောက်ပိုင်းမှာအခုအဲ့ဒီအရာတွေကြောင့်သူတို့ဘာလို့လာလဲဆိုတော့တချို့ပြည်သူစစ်တီဖွဲ့စည်းရတယ်လှုပ်လာတယ်အဲ့တော့ဒီအီရတ်အာဖဂန်နစ္စတန်မှာလဲ
ဝင်တဲ့အခါမှာဒီရွာတွေမှာပစ္စည်းဖြတ်စည်းတာတွေဒီပစ္စည်းတွေယူတာတွေပါအဲ့လိုတည်င်းမျိုးတွေလည်းတော့ကျွန်တော်တွေ့ရတယ်ပေါ့ဒီ PDF ကခန့်ရှိတဲ့နေရာတွေတို့ရှိမီးရှို့တာတွေပါတယ်တော့အဲ့ဒါတွေလည်းကျွန်တော်တွေ့ရပါ
တကယ်တော့အခုတိုက်ပွဲတွေကအချိန်တိုအတွင်းအဆုံးမသတ်နိုင်ပဲဆူဆူဝါဝါဖြစ်ရှင်းမရဖြစ်နေပြီလို့လည်း ICG နိုင်ငံတကာပဋိပက္ခလိလာရေးအဖွဲ့ကသုံးသပ်ခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်အခုဆက်လက်ပြီးတော့မြေဒီအကွဲကြီးအိမ်တွေရွှေပြောင်းရတဲ့တီးတိမ်မျိုးအခြေအနေကိုကြည့်ကြရအောင်ပါရှင်။ချင်းပြည်နယ်တီးတိမ်မျိုးတွေကအန်လန်ကျေးရွာနဲ့ဖိုင်ဇာရွာနှစ်ရွာဟာအချိန်ကမဟုတ်မိုးရွာသွန်းမှုကြောင့်မြေတွေကွဲအပ်ပြီးအိမ်တွေပျက်စီးမှုရှိနေတယ်လို့အင်ဂျီ100ကျော်လောက်ပြောင်းရွှေ့ရဖို့ရှိနေပါတယ်။အခုလိုဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်။
ဒီကရဲနိုဝင်ဘာနောက်ဆုံးအပတ်ကမိုးဆက်တိုက်ရွာသွင်းမှုကြောင့်တီးတိမ်မျိုးနဲ့မိုင်20ခန့်กว่าဝေးတဲ့ဇိုင်းစားရွာရဲ့ပျက်စီးမှုအခြေအနေတွေကိုတော့ဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတူရင်မှုတီးတိမ်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခံကန်းလျံကအခုလိုပြောပါတယ်
။ဖိုင်စားတော့20ပတ်ဝန်းကျင်လောက်ကနောက်ဆုံးမိုးရွာဟို၄လောက်တော့ဆောက်ရွာတယ်လေတာရေးလာပြီလေရွာလေလောက်မှာရှိတယ်ဆိုအင်ချီ20ပြက်တယ်ဒါနဲ့လုံးဝပျက်စီးသွားတာငါလုံးပေါ့နော်အိမ်မှာရှိတဲ့ဆန်းစီဆောက်ဦးခွက်တာလုံးပျက်စီးသွားတယ်သူတို့လည်းဆွေးနေမိနေရချဖို့သူတို့တရားလုံးဆွေးနေပြီးမှလုပ်နေလို့ပြောတာပဲ
ပြီးခဲ့တဲ့လနိုဝင်ဘာတတိယအပတ်ကရွာသွင်းခဲ့လို့တီးတိမ်မျိုးနဲ့16မိုင်ခန့်ဝေးတဲ့အန်လန့်ကျေးရွာဟာလည်းမြေအကွဲမှုကြောင့်အင်ဂျီ80ကျော်ပြောင်းရွှေ့ရမယ်လို့ဦးကန်ကန်းလန်ကဆက်ပြောပါတယ
်အန်လန့်ကျေးရွာကရွာလုံးကိုပြောင်းရမယ်တဲ့အင်ဂျီပေါင်းအလုံးတရားကြောင်းရဲ့အုပ်ချုပ်ရေးမှုရုံးရဲ့ပါဝင်83လုံးတဲ့အလုံးပြောင်းရွှေ့ရမယ်တဲ့သူတို့အရင်ကတည်းကရွာခေါ်တခုရှိတယ်အဲ့ဒီအောက်နားမှာလို့နေရာချထားတယ်
ဒီလိုမြေအကွဲမှုကြောင့်တွေပေါ်ထွက်လာတာကြောင့်မြေပြိုကျမှုအန္တရာယ်ဆိုးရင်ရတဲ့အတွက်ရွာနဲ့ရွာပြောင်းရွှေ့ရမှာဖြစ်ပါတယ်။အန်လန့်ကျေးရွာသားတဦးကတော့အင်ဂျီပြောင်းရွှေ့ရမှာအခက်အခဲရှိတယ်လို့ပြောပါတယ်
။သူတို့အင်ဂျီလုံးလိုက်ရှိရတယ်ဆိုတော့အဲ့ဒီမှာဒီတီးတီးတွေတဖို့ဆယ်ယူဆေးတော်လေးကိုဖြစ်ခဲ့နေအင်ဂျီကိုအလုံးလိုက်ဖြူခွဲပြီးတော့မှအင်ဂျီကိုပြောရွှေ့ရမှာဆိုတော့ဒီသားတွေသူပြားတွေရွှေ့ရမှာဆိုတော့ရှိကြောင်းဆေးကတော်လေးဖြစ်ခဲ့ဖြစ်မယ်လို့ကျွန်တော်ထင်တယ်
အလန့်ကျေးရွာကအင်ဂျီ20တော့ကလေးမျိုးကိုပြောင်းရွှေ့သွားပြီးတီးတိမ်မျိုးပေါ်ကိုတအိမ်ပြောင်းရွှေ့သွားပြီလို့သူကပြောပါတယ်။အခုလိုအင်ဂျီပျက်စီးပြောင်းရွှေ့ရတဲ့ဖြစ်စဉ်အပေါ်ကူညီထောက်ပံ့နိုင်ရေးမြို့နယ်အာဏာပိုင်တွေကိုတင်ပြထားတယ်လို့တီးတိမ်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးကန်ကန်းလျံကအခုလိုပြောပါတယ်
။ကျွန်တော်တို့စဉ်းရဲတယ်ဆိုတော့အင်ဂျီလုံးပြောင်းမယ်ဆိုတော့အနည်းဆုံး30ကျန်းကုန်မှာကိုယ်ဝဲတာဖြစ်ခဲ့မှုရှိတာပေါ့။နိုင်ငံတော်မလည်းလို့ဆိုဒီအချိန်နဲ့အကူအညီအင်းတော့ပြင်ပြတယ်လို့ပြောတာလည်းဒီလိုမျိုးပဲကောင်းစီမှာလေဒါမဲ့အခုချိန်မှာတော့အဲ့တော့မလွယ်ဘူး
ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကလည်းချင်းပြည်နယ်ဟာခါမြင်းကလင်းစခန်းရဲ့အနောက်မြောက်ဘက်10မိုင်ခန့်အကွာဝေးတဲ့ထန်တလန်မြို့ရဲ့အရှေ့မြောက်ဘက်9မိုင်ခန့်အကွာမှာအင်အားရစ်စတာစကေး6အဆင့်ရှိတဲ့အသင့်အတင့်ရှိတဲ့မြင်းကလင်းတစ်ခုလှုပ်ခတ်သွားကြောင်းတိုင်းထွာရရှိခဲ့ပေမဲ့အထူးအခိုက်ပျက်စီးမှုတော့မရှိခဲ့ပါဘူးခင်ဗျာ
ကိုခင်မောင်ဆိုမိပါရှင်အခုတော့ကမ္ဘာ AIDS နေနဲ့ယောဂပျောက်ခင်းအောင်ကုသနိုင်မယ့်အလားအလာကိုကျမတို့ကြည့်ကြရအောင်ပါ
HIV ကူးစက်နေသူတွေ AIDS နဲ့ဆက်နွယ်တဲ့ရောဂါတွေကြောင့်သေဆုံးသူတွေကိုထောက်ပံ့အားပေးတဲ့အနေနဲ့နှစ်စဉ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ကျင်းပကြပါတယ်HIV ကိုကုသနိုင်ရေးအတွက်ကာလရှည်ကြာစ조사နေကြပေမဲ့အခုချိန်ထိကုသနိုင်တဲ့ဆေးရှာမတွေ့သေးပါဘူးဒီအကြောင်း VOA သတင်းတော့ Laura Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပ
ါကမ္ဘာတဝန် HIV ရောဂါပိုးကူးစက်နေသူ38တန်းလောက်ရှိပါတယ်ဒီရောဂါပိုးကိုစတင်ဆန်းသပ်တွေ့ရှိခဲ့တဲ့1984ခုနှစ်ကစလို့ HIV ဒါမှမဟုတ် AIDS နဲ့ဆက်နွယ်တဲ့ရောဂါတွေနဲ့သေဆုံးခဲ့သူ36တန်းအထိရှိလာခဲ့ပါပြီ။နှစ်စဉ်ဒီဇင်ဘာလ1ရက်နေ့တိုင်းမှာကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ပြီးတမိုင်းမှာသေဆုံးမှုအများဆုံးဒီကရောဂါကြီးတိုက်ဖျက်နိုင်ရေးအတွက်စင်ကျင်သုံးသပ်ကြလိမ့်ရှိပါတယ်။ဒေါက်တာ Chloe Hawkins ဟာလန်ဒန်မြို့ Queen Mary တက္ကသိုလ်ကပါမောက္ခတဦးဖြစ်ပြီး HIV ရောဂါအကြောင်းကာလရှည်ကြာလေ့လာနေသူတဦးလည်းဖြစ်ပါတယ်။
11 places where treatment is not free.
လက်ရှိကမ္ဘာကြီးရဲ့အခြေအနေကရှိသူနဲ့မရှိသူဆိုပြီးကွဲပြားနေတာပါ။ဒီရောဂါကိုအခမဲ့ကုသမှုမရပါဘူး။ဒီပညာကလည်းအရန်ဟောင်းလွှမ်းနေသေးတယ်။ပြီးထွက်စိုးကျိုးတွေကလည်းများမယ်ဆိုတဲ့နေရာတွေကလူတွေကအခြေအနေသိပ်မကောင်းလာပါဘူး။ကုသမှုမရရင် HIV ဟာလူအသက်ကိုသေစေနိုင်တဲ့ရောဂါဖြစ်ပါတယ
်။ HIV ကူးစက်ခံထားရပေမဲ့ထိရောက်တဲ့ကုသမှုရရှိထားသူတွေဟာတခြားလူတွေကိုရောဂါပိုးပြန်မကူးစင်နိုင်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ကမ္ဘာတဝန် HIV ကူးစက်ခံထားရသူရဲ့50ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်ပြီးအဲ့ဒီထက်ကတိတ္တသမ3တန်းဟာကိုယ်ဝန်ရှိလာကြမယ်လို့ခန့်မှန်းကြပါတယ်။ထိရောက်တဲ့ကုသမှုတွေကနေမွေးဖွားလာမဲ့ရင်သွေးငယ်တွေကိုရောဂါမကူးစက်အောင်တားဆီးနိုင်တယ်လို့ဆိုပါတယ်။ဒေါက်တာ Hawkins ဟာကမ္ဘာလုံးဆိုင်ရာ HIV ရောဂါပိုးကိုရေရှည်ထိန်းထားနိုင်တဲ့ဆေးပေါ်လာရေးဥဆောင်ကြိုးပမ်းခဲ့သူတူဖြစ်ပြီးနှစ်လတစ်ကြိမ်ထိုးရတဲ့ဆေးတွေပေါ်နေပြီလို့သူကပြောပါတယ်။
10 days a year for someone with HIV and that's very
ကျွန်မနေတဲ့နေရာမှာဆိုရင် HIV ကူးနေသူတဦးအနေနဲ့တစ်နှစ်ကို6ကြိမ်ကုသရတာမျိုးရှိနေပြီဖြစ်တာမို့တစ်နှစ်မှာ365ရက်ကုသရတာနဲ့အများကြီးกว่าခြားပါတယ်။ဒါကြောင့်ဒါဟာထူးခြားပြောင်းလဲလာတဲ့ကုသမှုမျိုးဖြစ်ပါတယ်
။အမေရိကန်ကသူ့တည်တီတွေကတော့ HIV ရောဂါသည်တွေအနေနဲ့ဆေးတောက်ဆရာမလို့ပဲရောဂါပိုးကိုကိုယ်ခံအားတက်တက်နဲ့ခုခံနိုင်တဲ့နည်းတွေကိုလေ့လာပြီးကုသနိုင်မယ့်နည်းလမ်းကိုရှာနေကြပါတယ်။Boston မြို့ကဒေါက်တာ Bruce Walker ဟာ HIV ဝေဒနာရှင်တွေကိုနှစ်ပေါင်း40လောက်လေ့လာနေတဲ့သိပ္ပံပညာရှင်ဆရာဝန်တစ်ဖြစ်ပါတယ်
Set us off in the direction of trying to understand
လူတွေက HIV ကိုသူတို့ကိုယ်ခံအားနဲ့တင်ဓာတ်ဆီးနိုင်တာကိုတွေ့ရပါတယ်ဒါကြောင့်အဲ့ဒီလိုဘာကြောင့်ဖြစ်ကြလဲဆိုတဲ့ဘက်ကိုဦးတည်ပြီးတော့ကျွန်တော်တို့သုတေသနလုပ်ဖို့ဖြစ်လာခဲ့ပါတယ
် Lauren Wellingbach ဟာအဲ့ဒီလိုဖြစ်နေတဲ့ဝေဒနာရှင်တဦးပါ1992ခုနှစ်မှာသူမမှာ HIV ဖြစ်နေကြောင်းဆန်းသက်တွေ့ရှိခဲ့ပြီးလည်းရောဂါလက္ခဏာမပြခဲ့ပါဘူ
းရောဂါဖြစ်နေတဲ့29နှစ်တာကာလတခြားလုံးမှာကျမဆေးလုံးဝတောက်ဆရာမလိုခဲ့ပါဘူးဒီအတွက်ကျမဝမ်းသာရပါတယ
်ဒေါက်တာဝေါ်ကာနဲ့လကွန်းသုတေသနဌာနကပညာရှင်တွေကတော့ဒီနေ့မှာ HIV ရောဂါကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးတွေ့လာမယ်လို့ညွှန်လင်းနေကြပါ
တယ်
ကျွန်တော်တို့မျှော်လင့်ထားတာကတော့ HIV ကူးရတဲ့သူတွေအနေနဲ့အချို့ယောဂသည်တွေမှာတွေ့ရသလိုမျိုးသူတို့မှာဖြစ်နေတဲ့ယောဂပြင်းထန်မှုအမတန်ရောနေပြီးတော့တခြားသူတွေကိုကူးစက်နိုင်တဲ့ပမာဏမရှိတော့တဲ့အစ်တင်ရောက်လာအောင်ဝေဒနာတွေရဲ့ကိုယ်ခံအားကိုထိန်းချုပ်ပြုပင်ပေးဖို့ဖြစ်ပါတယ
်ဒါပေမဲ့ဒီလိုကမ္ဘာ AIDS နဲ့ကျင်းပတဲ့အချိန်မှာ HIV ယောဂဟာပျောက်ကွယ်မသွားသေးဘူးဆိုတာကိုအသိပေးနေသလိုဖြစ်နေပါတယ်အများစုက COVID-19 ဘက်ကိုအာရုံစိုက်နေကြတာကြောင့် HIV စစ်ဆေးမှုတွေရောကြလာပြီးစမ်းသပ်မှုတွေလည်းရပ်တန့်ကုန်တာကြောင့် HIV အရေးကျွမ်းကျင်သူတွေနဲ့ဝေဒနာရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ခင်ဗျာ
ကုသဝင်လိုက်ပါရှင်မကြခင်မိနစ်ပိုင်းအတွင်းမှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ
် VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 3ရက်တမမဟုတ်ထ
Tancom 6 တို့ရော Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေရှိတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဒီဇင်ဘာလ2ရက်ကြာတာပတိနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုနေကြတာပါ။မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီရှင်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
မိုက်ကယ်မာဒင်ခင်ဗျာ
ဒီလိုအနုပတိဇီဝပုစုဝဲမားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ချုံးတော်မူပြောရလို့ရတယ
်ဒါကတော့ဘလို့အကြောင်းတွေကပတိအနုဇီဝစေရင်ပါမှုဖြစ်တာလဲဆိုတာဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်စစောကစပိုင်းဆိုင်ရာချိုးယွင်းမှုရှိတဲ့အတွက်သိခံပါရှင်နောက်ပိုင်းမှာလည်းအားကစားကဏ္ဍကိုထုတ်လွှင့်မှာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်ရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့မြမအကျက်တဲကိုကြော်လွှားနိုင်ရေးမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လှုပ်ဆောင်နိုင်မှုဟာအကန့်အသတ်တွေရှိနေတယ်လို့ဝါရှင်တန်မြို့တော်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကအရှိတောင်အရှာရေးရာသုတေသီမိုက်ကယ်မာတင်ကဆိုပါတယ်ဒီတော့လက်ရှိမြမပြဿနာကိုကြော်လွားလွန်မြောက်စေနိုင်မယ့်အင်အားကဘယ်မှာရှိနေပါသလဲသူတေတီမိုက်ကယ်မာတင်ရဲ့ဥကျော်စန္တာတို့ဆွေးနွေးတုံ့တက်ထားပါရဲ့ရှင
်မိုက်ကယ်မာတင်ခင်ဗျာမြမနိုင်ငံအပါဝင်အစ်တော်အရှာရေးရကိုနှစ်ပေါင်း30လောက်စုံကြည့်လေးလာသူရစနာပြုခဲ့တဲ့ပညာရှင်တယောက်ကိုအခုလိုဆွေးနွေးမင်းမြန်ခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကမိုက်ကယ်ကိုမေးရမှာပထမဆုံးအကျဉ်းဖြစ်ပေမဲ့လည်းမိုက်ကယ်ရေးတဲ့ဆောင်းပါးတွေကိုကျွန်တော်ပြဖတ်ပြတဲ့စာဖတ်ပရိသတ်တယောက်လည်းဖြစ်ပါတယ်ဆိုတော့ပထမဆုံးမေးချင်တဲ့မေးခွန်းကတော့မြန်မာနိုင်ငံမှာလောလောဆယ်ဖြစ်နေတဲ့ပဋိပက္ခဒီပဋိပက္ခကအင်တန်ဆိုးရွားပါတယ်နိုင်ငံရေးအဖြစ်ရှင်မတို့နောက်မဆုတ်ဖြစ်နေယူတာမကဘူးဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုရဲ့စာဝတ်နေကျန်းမာရေးပညာရေးအဖက်ဖက်ကဆက်မတန်ဆိုးရွားကြဆင်းနေတဲ့အခြေအနေလည်းဖြစ်ပါတယ်ဆိုတော့ဒီနေရာကနေပြီးတော့ထပ်ပေါက်တစုံတရာရရှိမဲ့အချိန်လေးမိုက်ကယ်ဘယ်လိုသုံးသပ်မိပါလဲမကြခင်အချိန်အတွင်းမှာဒါမျိုးတွေမြင်လာရလိမ့်မယ်လို့များထင်မိပါသလားခင်ဗျာအခုပေါ့ဆုံးပြောပြပါရ
Well sadly I would say at this time there are not any indications that I see of a cessation of the violence of
ဒီအချိန်မှာတော့မဖြစ်သေးဘူးလို့ပဲဝန်နေစွာပြောရပါလိမ့်မယ်စစ်ကောင်စီအနေနဲ့ထိုးစစ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဆန္ဒရှိတာတွေ့ရပါတယ်စစ်သားဟောင်းတွေကိုတောင်ပြန်ပြီးတာဝန်ထမ်းဆောင်ဖို့ခေါ်နေတာတွေလည်းရှိပါတယ်ဆိုတော့ကတွဲဆုံဆွေးနွေးရေးလမ်းဖွင့်ထားတာမတွေ့ရသေးပါဘူ
းဟုတ်ကဲ့ဒီလိုနဲ့ဆယ်လကျော်လာခဲ့ပါပြီအတိုက်ခံဘက်ကတော့ PDF တွေ EAO တချို့ကလည်းပဲအဆင်ညှင့်ပြီးတော့တိုက်နေကြတာတွေ့ရပါတယ်သူစေကိုယ်စေတိုက်တဲ့တိုက်ပွဲလို့ဆိုကြပါစို့ခင်ဗျာပြည်သူလူထုစီရင်မှုကလည်းပဲအင်မတန်ဆူဆူဝါးဝါဖြစ်နေပါပြီဒီချိန်မှာနိုင်ငံတကာအတိုင်းအတာကလည်းပဲပြည်သူတွေရဲ့အမြင်တိုင်းပြောရင်ပေါ့လေလေဆံပဲပြည်နေကြတယ်ထိတိယတော့ဘာမှလုပ်မပေးဘူးလို့ဆိုနေကြပါတယ်ဘယ်လိုသဘောရပါလဲခင်ဗျာ
What I've seen in the last couple of weeks is former US ambassador Richardson went to Myanmar
American သမဟောင်း Richardson တို့ဂျပန်ကဆာဆာကာဝါတို့မကြာခင်ကပဲတွားရောက်ခဲ့ပြီမဲ့မြမအကြက်တဲ့ပြည်လည်းမဲ့ကိစ္စမကြားရသေးပါဘူးတရုတ်အာဆီယံဆွေးနွေးပွဲဟာစစ်ကောင်စီကိုမဖိတ်ဖဲကျင်းပသွားပါတယ်ကျွန်တော်ကြားမိသလောက်စစ်ကောင်စီအနေနဲ့စစ်ဆက်ဆွေးနွေးရေးလက်မခံတဲ့ကိစ္စတရုတ်ဘက်ကအတော်ကတိကောက်ဖြစ်နေတယ်လို့ဆိုပါတယ်တကယ်တော့စစ်တပ်ဘက်ကလည်းအကြအဆုံးတွေအများကြီးရှိတာပါဒီလိုအခြေအနေမျိုးမှာသူတို့ဟာသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်နိုင်ပါတယ်ယာယီအပြစ်ခတ်ရစရေးတရအတွက်ဆွေးနွေးညှိနှိုင်းကြမလားဒီလိုသာဆိုရင်တိုက်ပွဲတွေတစုံတရာအရှင်ရော့သွားလိမ့်မယ်လို့ထင်ပါတယ
်ဆိုတော့အဲ့ဒီအဆင့်ကိုရောက်ဖို့အတွက်ကောနိုင်ငံကအတိုင်းအတာနဲ့တွန်းတွန်းတိုက်တိုက်လုပ်ပေးဖို့မလိုဘူးလားခင်ဗျာဒီအတွက်လည်းစိတ်ပြီးတွန်းတွန်းတိုက်တိုက်မရှိလာဘူးတချို့ကသုံးသပ်ကြရဲမြန်မာနိုင်ငံဟာဒီနိုင်ငံတကာအတိုင်းဝိုင်းအတွက်နိုင်ငံရေးအရင်းအနှီးစိုက်ထုတ်ပြီးတော့တွန်းအားပေးရလောက်အောင်အရေးမပါတဲ့အခြေအနေများရှိနေသလားဥပမာပြောရင်အမေရိကန်အတွက်ဆိုတော့ရုရှားစင်သွားတယ်သူတို့အမေရိကန်နိုင်ငံသားသတင်းသမားကိုပြန်ခေါ်ထုတ်သွားတယ်ဒါအပြင်ဘာမှရှိတူလာတာမတွေ့ရဘူး
Well but bear in mind, there was a statement last week by the United States and six other governments calling for the international community to stop providing weapons.
ဒီကနေ့ဘက်ကပဲအမေရိကန်နဲ့တခြားနိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်မပို့ဖို့ကြေညာချက်ထုတ်ပြန်ခဲ့တာကိုကြည့်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်ဖို့လိုလားတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့သိတဲ့အတိုင်းပါပဲ။တက်မတော်ရောတိုင်းရင်းသားလက်နက်ကင်တွေပါအသေးစားလက်နက်တွေကိုကိုယ်တိုင်ထုတ်လုပ်နိုင်ကြတာပါ။ဒါပဲပြောပြောအမေရိကန်အနေနဲ့ကတော့တိုက်ပွဲတွေရပ်တန့်စေချင်တာပါပဲ။အမေရိကန်လွှတ်တော်ကလည်းမြန်မာပြည်တွင်းစီးပွားရေးလုပ်ငန်းနဲ့တခြားဆောင်ရွက်ချက်တွေပုံမထိန်ချုပ်ဖို့အဆိုပြုတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေကတန်းစီစောင့်နေရတော့မှအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှတခြားပိုအရေးကြီးတဲ့ကိစ္စတွေရှိနေပါတယ်။နောက်နှစ်လောက်ကြာမှဒီမြန်မာဥပဒေကိုအလှည့်ပေးနိုင်မယ်ထင်ပါတယ်။ဒါပေမဲ့ပိုကြီးတဲ့ပြဿနာကတော့မြန်မာစစ်ကောင်စီအဖော်ပုံမဖိအားပေးတဲ့ကိစ္စကိုအရေးပါတဲ့နိုင်ငံကြီးတွေကခုခံနေကြတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်မကြသေးခင်ဆောင်းပါးတို့ဖတ်ရတာကအိန္ဒိယလဲစစ်ကောင်စီနဲ့သာပုံမတင်မြတ်ချင်တယ်ဆိုတာတွေ့ရတာပါပဲအလားတူပဲဂျပန်စင်ကာပူထိုင်းတို့စီကလည်းထိရောက်တဲ့ဖိအားတွေလာစရာမရှိပါဘူးဆိုတော့အမေရိကန်ဘက်ကဖိအားပေးရမယ်ဆိုတာကျွန်တော်သဘောတူပါတယ်သမ္မတဘိုင်ဒန်ဟာလွတ်တော်ကိုမဆောင်ဘဲလုံနိုင်တာပို့လို့ဖို့လိုအပ်ပါလိမ့်မယ်ဒီအတိုင်းပါပဲကျွန်တော်ပြောခဲ့တဲ့တခြားနိုင်ငံတွေကလည်းမင်းအွန်လိုင်းနဲ့သူ့အပေါ်ထောက်ခံသူတွေကိုပုံမပြစ်မှတ်ထားအရေးယူဖို့နဲ့အခုလုံနေတဲ့လမ်းကြောင်းဟာမြန်မာပြည်သူတွေရဲ့ဒုက္ခကိုသက်ဆိုးရှည်စေတယ်ဆိုတာသဘောပေါက်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဆိုင်ပိုင်းမှာသဘောထားတွေပုံမပြီးတော့ကွဲပြားနေကြတယ်ဆိုဒီလိုသဘောထားကွဲပြားမှုဟာမြန်မာနိုင်ငံစစ်ကောင်စီအတွက်အကျိုးရှိစေတော့ဗောသူတို့ဖိဖိစီစီတိုက်တွန်းတွန်းအားပေးတာတွေမလာဘူးဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်သာအကျိုးရှိတာမဟုတ်ဘဲနဲ့တစ်ဖက်မှာကြည့်မယ်ဆိုရင်အမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံတွေကလည်းပဲစစ်ကောင်စီနဲ့ပုံမိုးနှိစက်တဲ့ရုရှားတရုတ်လိုနိုင်ငံမျိုးတွေနဲ့ထိတိုက်တွေ့ရမှာကိုကြောက်နေရဆိုတဲ့သဘောထားခင်ဗျာအဲ့လိုပြောလို့ရမှာကြီးရော
I wouldn't necessarily put it in terms of being afraid it's a matter of diplomacy and we're
ကျောက်တယ်ဆိုတဲ့စကားကိုတော့ကျွန်တော်မသုံးလို့ပါဘူးဒါဟာဒီပလိုမစီလို့ပဲဆိုချင်ပါတယ်ဖိအားပိုပေးတာကအပြုသဘောရလတ်တွေထွက်ပေါ်မလားတိုးတိုးတိတ်တိတ်နားချတာကပိုကောင်းမလားလဲစဉ်းစားသုံးသပ်စရာပါဥပမာကုလသမဂ္ဂမှာဘယ်သူကိုအတိမတ်ပြုမလဲအစားမထိုးပဲလက်ရှိတာမတ်ကိုတစုံတရာအတိုင်းတာနဲ့ဆက်ထားမဲ့ကိစ္စမျိုးမှာသဘောတူညီမှုရရှိနိုင်တဲ့ဟာတွေရှိပါတယ်ဆိုတော့အပြည့်အဝကျေနပ်စရာမရှိပေမဲ့နိုင်ငံတကာအတိုင်းဝိုင်းအကြမ်းမှာသဘောတူညီမှုရနိုင်တဲ့နယ်ပယ်တချို့တော့ရှိပါတယ်လောလောဆယ်တော့ပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကပိုဆိုးနေပါတယ်အိမ်နီးချင်းနိုင်ငံတွေကိုအများအပြားထွက်ပြေးတန်းရှောင်နေကြပါတယ်ဒါဟာပိုပြီးအလေးထားရမယ့်ပြဿနာပါနိုင်ငံတကာဘက်ကဒီနေရာမှာလစ်ဟာမှုတွေရှိပါတယ်အာယုံစူးစိုက်မှုမရှိဘူးလို့ထင်ပါတယ်
အခုကကျွန်တော်အမှတ်မမှားဘူးဆိုရင်ပေါ့လေခင်ဗျားရေးတဲ့ဆောင်းပါးတစ်ပုဒ်အဲ့ဒီနာမည်က Rethinking US Policy in Myanmar ဆိုတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ American ရဲ့မူဝါဒကိုပြန်လည်သုံးသပ်ခြင်းပေါ့လေအဲ့ဒီဆောင်းပါးမှာခင်ဗျားရေးထားတာကိုကျွန်တော်မှတ်မိတော့ပြောရင်တော့ American အစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတွေကိုစစ်တင်နှန်းတွေပေးသင့်တယ်ဆိုတာမျိုးလဲအကြံပြုထားတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအကြံပြုချက်အခုကဖြစ်နိုင်သေးတယ်
For my background, I always try to have absolutely everything on the table as a possibility. Now, whether or not at this time the Biden administration or Congress would be willing to provide funding for that or provide such training.
ကျွန်တော်နောက်ကြောင်းအရာဖြစ်နိုင်တဲ့ကိစ္စအားလုံးကိုပြစ်ပယ်မထားဘူးဆိုတဲ့သဘောပါလက်ရှိအခြေအနေမှာဘိုင်ဒန်အစိုးရဒါမှမဟုတ်ကွန်ဂရက်လွှတ်တော်အနေနဲ့ရံမုံငွေထောက်ပံ့မလားလေ့ကျင့်သင်တန်းပေးမလားမပေးဘူးလားဆိုတာကတော့သူတို့ကဆုံးဖြတ်ရမှာဖြစ်ပါတယ်စစ်ကောင်စီကိုစန့်ကျင်နေတဲ့အင်အားစုတွေအနေနဲ့လည်းသူတို့နီးသူတို့ဟန်နဲ့ရရှိနေကြပါတယ်ဘိုင်ဒန်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့ကတော့မကြသေးခင်ကပဲအာဖဂန်နစ္စတန်နိုင်ငံကဆုတ်ခွာခဲ့တဲ့အတွေ့အကြုံအရနောက်ထပ်ပြိပကတစ်ခုမှာနောက်ထပ်တနေရာရာမှာပါဝင်ပတ်သက်ဖို့မသင့်ဘူးဆိုတာ အထူးနားလည်သဘောပေါက်သွားကြပြီလို့ထင်ပါတယ်အထူးသဖြင့်စီရေးအရာဝင်ရောက်ဆွတ်ဖက်ရေးကိစ္စကိုဆိုလိုတာပ
ါဒီကုန်းချောရင်တော့လောလောဆယ်မှာရှင်တွန်းနောက်ဆုံးဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေစုကထက်ပေါက်ရရှိဖို့အတွက်ရုံထွက်နိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုစိတ်အားကိုးမရဘူးဆိုတဲ့သဘောမျိုးပေါ့နော
် the as that article and another articles I've written recently say you know at this point I think the greatest dynamic that's going on is internal and on the one side you have a military
ဟုတ်ပါတယ်အဲဒီဆောင်ပါနဲ့ကျွန်တော်မကြသေးခင်ကရေးလိုက်တဲ့နောက်ဆောင်ပါအရာတော့အခုအနေထားမှာအရေးကြီးဆုံးမောင်းနှင်အားကတော့ပြည်တွင်းအခြေအနေတွေဖြစ်ပါတယ်တစ်ဖက်မှာစစ်ဆက်ဆွေးနွေးရေးကိုလိုလားဟန်မရှိတဲ့စစ်တပ်ရခင်အစိုးရအရာရှိတွေကိုဆက်လက်ဖမ်းဆီးနေတယ်အခုဒေါအောင်ဆန်းစုကြည်စီရင်ချက်ကိုရွှေ့ဆိုင်းတယ်ဒါကျွန်တော်အမြင်မှာဘာမှမထူပါဘူးအခြားတစ်ဖက်မှာတော့နည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်နေပြီမဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု20ကျော်မှာတချို့ကတော့တကယ်ကိုတိတိယောက်ယောက်ရှိပါတယ်အလားတူပါပဲတချို့ဒေတာတွေက PDF တွေကလည်းလောက်လောက်လာလာဖြစ်လာပါတယ်ဆိုတော့ဒီအင်အားစုတွေပေါင်းပြီးတပ်မတော်ရဲ့အနေအထားကိုပြောင်းလဲလာစေနိုင်ပါတယ်စစ်တပ်ခေါင်းဆောင်တွေအနေနဲ့စိတ်ဆက်မလားခြေမုန်းခံမလားဆိုတာစဉ်းစားရမယ့်အခြေအနေစိုက်လာနိုင်ပါတယ်ဒါဟာကျွန်တော်အနေနဲ့ wishful thinking ဖြစ်ချင်တာတွေကိုတွေးပြီးပြောနေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများကြီးနဲ့တွေ့ဘူးပါတယ်တဖွဲ့နဲ့တဖွဲ့လက်တွဲပြီးတပေါင်းနဲ့ဖြစ်ဖို့ခက်ပါတယ်ဒါပေမဲ့စစ်တပ်ဘက်ကပြန်စဉ်းစားရမယ်ကိန်းဆိုင်တဲ့အထိလက်တွဲနိုင်ကြမယ်ဆိုရင်တော့ပြောခဲ့သလိုဖြစ်လာနိုင်ပါတယ်လို့မဟုတ်ရင်တော့လောလောဆယ်ထွက်ပေါက်မမြင်မိပါဘူ
းဥကြစန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင် CSIS ကအရှိတောင်အာရှရေးရာတုတေတီမိုက်ကယ်မာတင်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီပရိအနုဇီဝစေးရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာဘလို့အကြောင်းရင်းတွေကြောင့်မလဲဒီပရိအနုဇီဝစေးရင်ပါမှုဖြစ်တာကဘာလဲဆိုတာနဲ့ပတ်သက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြမှာပါရှင
်ဘာလို့မှပရိအနုဇီဝစေးဝါးတွေကိုစင်ရင်ပါမှုဖြစ်ပြီးစေမတုံးမှုဖြစ်ပေါ်တဲ့ပြဿနာဟာတဖြည်းဖြည်းကြီးထွားလာနေရပါပရိအနုဇီဝစေးဝါးတွေစင်ရင်ပါမှုဖြစ်ရခြင်းရဲ့အကြောင်းရင်းတွေလည်းမှာဒီမျိုးစီဝါစီဝါတွေကိုလဲမားစွာအသုံးပြခြင်းကလည်းအကြောင်းတစ်ခုဖြစ်ပါဝင်လျက်ရှိတယ်လို့ကျမရဲ့သတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါရစေ
။ဘာကြောင့်ဖြစ်တယ်လဲတော့ဆိုရင်အဓိကအကြောင်းရင်းကိုပြောလို့ရှိရင်တော့အဲ့ဒီစီးရီးတွေကိုအမှုပဋိစီဝါပုံစံလဲမားစွာအသုံးပြခြင်းကြောင့်ဖြစ်တယ်လို့ချုံးကုန်ပြီးပြောရလို့ရတယ်။ဘလို့လဲလဲမားတာသုံးလဲဆိုတော့ပြန်လေ့လာလို့ရှိရင်ထပ်ပြီးခွဲလို့ရတယ်နော်။အဲ့ကြတော့ဒီပထမအဆုံးတော်တာကျွန်တော်တို့ကစီးပွားတဲ့အတိုင်းပဲပဋိဇီဝဒီဆေးတွေကိုပဋိအနုဇီဝဆေးဝါးတွေကိုအလွန်အကျွံသုံးတာလေနော်ဘာကြောင့်အလွန်အကျွံသုံးတယ်လဲဆိုတာဘလို့အဖက်နဲ့သုံးနေကြတဲ့ကြောင့်အလွန်အကျွံလို့ဖြစ်သွားတာနော်ဘလို့အဖက်နဲ့သုံးနေကြတော့ပဋိဇီဝသုံးတဲ့အခါမှာဆိုချင်းဟိုမှာကာဝယ်တဲ့အရင်းနဲ့သုံးတာလည်းရှိတယ်ဘုရားဈေးဘက်နဲ့ကာဝယ်ဖို့ဆိုပြီးတော့သုံးနေတာလည်းရှိတယ်နောက်တကယူနာတွေကိုယ်တိုင်ကဒီပုဒ်ဆေးတွေကျောင်းကတော့ခိုင်းတဲ့ခါမှာเนาะအန်တရာကိုပြည့်အောင်เนาะမတော့ခင်းနဲ့ဈေးကုတ်ကိုဖြတ်ပြစ်တာမစိုးမပုတ်တော့တဲ့ခါကျတော့ဒီဈေးတွေကခဏရင်ရှိသွားတယ်เนาะပိုးတွေကခဏရင်ရှိသွားတယ
်ပရိနုဇီဝဈေးဝါတွေကိုဈေးရင်ပေါင်းဖြစ်စေတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့ပရိနုဇီဝဈေးဝါတွေကိုလူတွေမှာတမကဖရိတ်ဆန်တဲ့အပင်တွေမှာပါအလုံးကြုံသုံးချင်နေတာအကြောင်းဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ
်ဒီဈေးတွေကိုပဲဗနီယာမာတွေသုံးနေကြတယ်ဆိုတော့လူတွေတင်မှာမဟုတ်ဘူးဖရိတ်ဆန်ဝေးပြီးကျွန်တော်တို့အင်စာသာသာတရိစာနေပေါ့လေ။ဟာကြုတ်ဝက်ငွားငွေးမြည်ဒီမှာလဲဒီဆေးတွေသုံးကြတယ်။အဲ့တော့ဆေးသုံးမှုကပူများလာတယ်။အဲငါတို့ပစုံတို့ငွေးမြည်လုပ်ငန်းတွေရေလို့ငါငွေးမြည်လုပ်ငန်းတွေမှာလဲဒီပုစဆေးတွေသုံးနေကြတယ်။ဟောပုစဆေးအသုံးပြုမှုကစိတ်ကြေပြတ်မြည်များလာတဲ့ခါကျတော့သူ့ရဲ့ခဏရင်အားရှိဖို့နော် resistance ဖြစ်ဖို့ခွင်ရည်လည်းပူများလာတယ်။ဟောတကားဘာလည်းမကဘူးတစ်ပင်တွေစိုက်ကြိုးရေးတွေမှာလဲအဲ့ဒီတော့လာကြပြီကျွန်တော်တို့တစ်ခါမှမကြဘူးသေးတဲ့ဒီပေါ်ပေါ့ဥမာလိမ္မော်ပင်
เนาะเลมอนชาเนี่ยมาอ่ะเลมอนนี่ปูไม่จောက်อ๋อนูဆိုပြီးတော့ streptomycin လို့ antibiotic တွေကိုဆေးနဲ့ဖြန်းတာရှိတယ်เนาะတော့နောက်က tulip ban tulip ban ကျွန်တော်အားလုံးသိပါတယ်ပစ္စဘန်းခေါ်တော့ပဲမနိုင်ဘူးတော့ပစ္စဘန်းဆိုက်ရိုးရေးมาလဲဘန်းမေဆိုက်ရိုးရေးมาလဲသူ့ဟိုမှာပူမကြအောင်တစ်ပင်နေဘန်းနေပို့ပြီးတော့ပွင့်လာအောင်ဆိုပြီးတော့သူ့ဘောမှာဒီ antibiotic တွေတုံးနေတာဟောနမူနာအပြင်ဘလို့ဆေးတွေပေးရဆိုရင်ပူပိုးသဆေးတွေပေါ့နော်ပူရလည်းရှိတော့ပူပိုးတွေကြလည်းရှိတယ်ကြောင့်ပူပိုးသဆေးတွေကိုဖျန်းနေရတယ
်ဒီခွေတန်ရှင်းမှုနဲ့ဘဝဉေတန်ရှင်းမှုအားနေတာကမ္ဘာရာသီဥတုကြောင်းလဲလာတာနဲ့ပြည်အမှုစီဝါဆေးဝါအမျိုးအစားသစ်တွေပေါ်ထွက်ဖို့တောင်းလေးကြံ့ကြာတာတွေကလည်းပြည်အမှုစီဝါဆေးဝါအရှင်ပါမှုဖြစ်အောင်တောင်းအားဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါရယ
်နော်အဲ့တော့ဒီခွေတန်ရှင်းရေးမကောင်းရင်ဘဝဉေတန်ရှင်းရေးမကောင်းရင်လည်းဝင်တယ်နော်ပိုးတော့ဝင်တယ်ဝင်တဲ့အတွက်ကြောင့်ပြည်စီဝါကိုတုံးတယ်တုံးတဲ့အတွက်ကြောင့်လုံးညတော့တဲ့အတွက်ကြောင့်ဆေးရင်ပါမှုတွေဖြစ်လာတယ်။နောက်တစ်ခါဒီကျမကြီးတည်တည်ကြောင်ကိုပေးတဲ့နေရာတွေဆေးရုံဆွန့်လင်းတော့ဆေးရုံဆေးခန်းနေမှာလဲမှခွတ်စိတ်ခန်းနေရှိရင်ရှိမယ်နော်ဆေးရုံနေရှိမယ်အဲ့ဒီနေရာတွေမှာလဲပိုးဆန့်စင်မှုကိုစနစ်တကျမလုပ်ဘူးဆိုလို့ရှိရင်ပိုးစပိုးကဝင်မှာပဲဝင်တဲ့အခါမှာအာဒီပိုးတော့ဆေးတွေကိုတုံးရပြန်ရောတုံးတဲ့အတွက်ကြောင့်တကဒွန်းဂျုံတွေတုံးနေဖြစ်လာမယ်သုံးဆဲမှုတွေများလာတဲ့အတွက်ကြောင့်ဒီဆေးရင်ပါမှုပြဿနာလဲပိုများလာတာဖြစ်တယ်နောက်သူ block ရအောင်ပြောထားရဲဆိုလို့ရှိရင်ကမ္ဘာရာသီဥတုပြောင်းလဲလာခြင်းကလည်းအများကြီးသက်ဆိုင်နေတယ်။ကမ္ဘာရာသီဥတုပြောင်းလာတဲ့ခါကျကမ္ဘာရဲ့ပူနွေးလာတယ်။အဲ့တော့ကမ္ဘာရဲ့အပူချိန်တွေစွတ်စွတ်စွတ်စွတ်မှုတွေပြင်းလာတဲ့ခါမှာအချို့သောပတိရဲ့ပုံများမူနာအပြည့်ပြောရလို့ရှိရင်ရေနဲ့အစားအစာမှတစ်စက်ခုဆက်တတ်တဲ့ပတိရဲ့ပိုးတွေဥပမာခုနတိုက်ဖက်ပိုးပေါ့။တိုက်ဖက်ပိုးလို့ဟောကဝမ်ရှော်ဝမ်ပြည့်စေတဲ့ပိုးတွေအဲ့ကောင်တွေကပိုပြီးတော့ပေါ်ပွားလာဘူးပုံများတယ်ဒါကြောင့်ရာသီဥတုကြောင်းလဲမှုတော့ပေါ်ပွားလာရင်ဒီကောင်တွေကကူးဆက်မယ်ကူးဆက်လို့ရှိရင်ဈေးကိုတောင်းမယ်အဲ့တော့ဒီအလူပတိတွေကပိုးရောက်စီတုံးရတဲ့အချိန်တွေပုံများလာတယ်များလာတော့ကြောင်းပို့ပြီးတော့ခံနိုင်ရင်ရှိလာပြီနောက်ဆုံးအချက်ကတော့သူတို့ပြောတာကဒီနီးပတိတွေကအဆေးတွေကတော့ resistance ကတော့ပေါ်နေမှာပဲနော်ကြာလာလို့ရှိရင်ဘယ်အဆေးမင်းဆိုကြာလာသည်နဲ့အများအဆေးတွေကခဏခဏတုံးတဲ့ခါကျတော့ resistance ပေါ်လာတယ်အဲ့ဒီပေါ်လာကိုလိုက်မိအောင်အိပ်ပညာရှင်တွေကနောက်ထပ်တတိအနုဇီဝပုသတ်စီတွေတီထွင်မှုတွေလုပ်နေရတယ်။အတီထွင်မှုတွေကိုလုပ်နိုင်တော့အချိန်မရောအလင်းမရောမလုပ်နိုင်တော့ဘူးဆိုလို့ချင်းနဲလာမယ်ဆိုလို့ချင်းဈေးအစ်စ်မလာဘူး။ဈေးအစ်စ်မလာတော့ဒီဈေးအဟောင်းတွေကိုပဲနော်ဒီဈေးကားကြီးပဲပြားဈေးကြီးပဲထက်ကထက်ကသုံးအဲဒါကတော့သုံးလေ resistant တွေခုကနိုင်ငံပို့ပို့ပြီးများလာခြင်းဖြစ်ပါလေနော်
။ကမ္ဘာပေါ်မှာပြည်အနုဇီဝဈေးရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာကြောင့်ပရိမှုစီဝါဆင်းရင်ပါမှုဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကြဉ်နိုင်ဖို့အတွက်သတိပြုလိုက်တာဖြစ်ပါလေ။ကျေးဇူးတင်ပါတယ
်။ဒေါက်တာတန်းစောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။စာသားပဒိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘောဓုတပညာပေးနဲ့ရတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုနေတဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါရဲ့ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဆက်လက်ပြီးတော့အာကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့အာကစားကဏ္ဍမှာ2021တနှစ်တာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုမက်ဆီရရှိသွားတာအပါအဝင်ဘရာဇီးတိုက်စစ်မှုနေမှာခြေချင်းဝတ်ဒဏ်ရာကြောင့်ဘောလုံးပွဲတွေကဘလောက်အထိနားရမလဲစတာတွေကိုကိုရနိုင်ကစူးစီးတင်ပြထားပါရရှင
်ဒီနေ့ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တစ်နှစ်သာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုအာဂျင်တီးနားနဲ့ PSG တိုက်စစ်မှုလီယိုမက်ဆီကရသွားခဲ့ပါတယ်ဒါဟာမက်ဆီအတွက်တော့ဘယ်လွန်ဒေါ်လို့ခေါ်တဲ့ရွှေဘောလုံးစုကို5ချိန်မြောက်ရရှိပြီးတော့အများဆုံး3ချိန်ချက်တင်လိုက်တာဖြစ်ပါတယ်။ဒီနေ့မှာမက်ဆီကစုစုပေါင်းရမှတ်633မှတ်နဲ့ပထမရခဲ့ပြီး
Bayern Munich တိုက်စစ်မှု Robert Lewandowski က 5.80 နဲ့ ဒုတိယ Italy နဲ့ Chelsea ကွန်းတဲ့ ကစားသမား Jorginho ဟိုက 460 နဲ့ တတိယ ရပါတယ် Messi ကတော့ အခု တစ်ချိန် သူ ဒီစု ထက်ရတာဟာ Argentina အသင်းနဲ့ ဒူ Copa America ဖလားကို အနိုင်ရခဲ့တာက အဓိက ကြတယ် လို့ပြောပါတယ်
Bueno, no sé si superará o no. Siempre hay alguien que rompe los récords, ¿no? Y para eso están.
Yo no pienso que de lo. Yo no ni en Barcelona ni le cómo ganan en él. Yo no lo Champions League o La Liga duro ya aún no lo han ganado. También me Copa del Rey ni Copa América Flamengo ya que vale. Y voy a hacer pior en lo. Copa América Flaga, Chino Gu, Disu, Yazi Geraba. Chino Nine, Paris Magazayara, Kuyuare, Chino Nine, Disu Go, Barcelona, Yage, Bibi Pizzolo, Paris Muma, now attend Kune, Yale de Daga, Yan Tujavi, Aidwe, Kuyuare. Chino Ye, Deha, Barcelona, Dinga Gazaborine, PSG Gazaborigo, Jesu de Mare, Tabi Me, Argentina, Dinga, Niviarine, Gazada Marigo. Two Jesu de Mare. Disu go a changing Yabubi me. Janon in it, the cuckoo loan in the Lukanayavari. Dame did the Jane of Yomyamba. Nibomyazo Argentina attend Lecho gave it now. Now so no general Yale Babi.
Dinema by Antisimu Robert Lewandowski got a Kongo Shida Sugu Yagabi, a Kongo Gudma Sugura, Eli Gudma Donnarumma, a Kongo Nugazama Sugura, Barcelona attend up Pedriga Yazagavari. မြို့ မှာတော့ တနေ့တာ အကောင်းဆုံး ဘောလုံးသမားစုကို အခုနှစ် အတွင်း ဘာစလိုနာ နဲ့ စပိန် အမျိုးသမီး အစ်မှာ ခြေစွမ်းပြနေတဲ့ အလက်ဆေးယာ ပိုတယ်လာစ် က ရသွားခဲ့ပါတယ် မနေ့ တုန်းကတော့ ကမ္ဘာတစ်ဝှမ်မှာ ကိုဗစ် ကပ်ရောဂါ ကြောင့် ဘောလုံးပွဲတွေကို ပုံမှန် ကျင်းပနိုင်ခြင်း မရှိတဲ့ အတွက် ဘာလုံးသမားစုကို မချီးမြှင့်နိုင်ခဲ့ပါဘူး အဲ့ဒီ အတွက် ကြောင့် မန်အသင်း ကို ယူရိုပါ Champions League ဖလားရ အောင် စွမ်းဆောင် ပေးရ နေရာမှာ အဓိက ကစားသမား ဖြစ် ခဲ့တဲ့ ပိုလန် တိုက်စစ်မှု Robert Lewandowski ဟာ ဒီစုနဲ့ လွဲခဲ့ရပြီး ဒီနှစ်မှာလည်း Messi က Copa Flaco ဘူးဆွဲခဲ့တာကြောင့် Lewandowski ထက် နာတစ်ဖြားသာသွားခဲ့တာပါ ဒါပေမဲ့ Messi ကတော့ Lewandowski ဟာ ရွှေဘောလုံးစုကို မနစ်က တကယ်ကို ထိုက်ထိုက်တန်တန် ရသင့်တဲ့သူ ဖြစ်တယ် ဆိုပြီးတော့ ပြောလိုက်ပါတယ်
Sí, creo que sí, como lo dije ahí arriba, creo que más allá de que creo que tuve un buen año en el Barcelona.
Y San Diego, la basura, lo que no me tibao. También te llamo, tío, que San Diego, chune, ya la va. También, San Diego, ten la inene, que no te voy a mi vale. Lewandowski, ne, salario, ne, pate, bibio, ay, no, bolón de mate, ya, ne, ne, ta, a quen, y, si, vale. Through ne, oslo, ne, bom, ya, zo, a conzo, kazane, gabi. သူတို့ဟာအကောင်းဆုံးနေတဲ့မှာပါပါတယ်ဒါကြောင့်ရှေ့လာမယ့်နှစ်တွေမှာလည်းဒီစုအတွက်သူတို့ပါလာမှာပါကျွန်တော်အနေနဲ့လေဗန်ဒော့စကီကိုပြောချင်တာကတော့ဒီစုအတွက်သူနဲ့ကျွန်တော်ပြန်ရတာဂုဏ်ယူပါတယ်ခင်ဗျာဒီဗလန်ဒော့စုနဲ့ထိုက်တန်ပါတယ်မနှစ်ကခင်ဗျားကအကောင်းဆုံးဆိုတာအားလုံးကသဘောတူကြပါတယ်ပြင်သစ်ဘောလုံးမဂဇင်းအနေနဲ့ခင်ဗျားရသင့်တဲ့ဒီစုကိုခင်ဗျားကိုချီးမြှင့်သင့်
မဲ့ကာယယောဂကြောင့်မဖြစ်နိုင်ခဲ့ပေမဲ့ခင်ဗျားတကယ်ရားသင့်ပါလေဗျာ
မက်ဆီယာဘယ်လွန်ဒေါ်ဆုကို2009, 2010, 2017, 2019, 2019နဲ့အခုနှစ်2021တွေမှာ9ချိန်မြောက်ရရှိပြီးတော့အများဆုံး3ချိန်တင်လိုက်တာပါလက်ရှိ Manchester United အသင်းရဲ့ Dyson ကို Cristiano Ronaldo ကတော့2008 2013 2014 2016နဲ့2019မှာ5ချိန်နဲ့ဒုတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာဘောမလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကို၄နှစ်တစ်ကြိမ်ကျင်းပတာအစား၄နှစ်ကြိမ်ကျင်းပဖို့အဆိုပြုထားတာကိုကန့်ကွက်နေတဲ့သူတွေဟာအပြောင်းလဲလုပ်ဖို့ကြောက်နေတဲ့သူတွေဖြစ်တယ်လို့ဆိုဆွဲလိုက်ပါတယ
် Those who are against are those who are at the top it happens in every sector of
ဟာဆန့်ကျင်နေတဲ့သူတွေဟာဖိပိုင်းကဖြစ်ပါတယ်ဒါကကဏ္ဍအသီးသီးမှလည်းပြုပြင်ပြောင်းလဲမှုတွေအပြောင်းလဲတွေရှိကြပြီးထိပ်ပိုင်းရှိနေတဲ့သူတွေကတော့သူတို့ကထိတ်မှရှိနေတဲ့အတွက်ဘာမှအပြောင်းလဲမလုပ်ချင်ကြပါဘူးသူတို့အပြောင်းလဲလုပ်ဖို့ကြောက်တာကလည်းတကယ်လို့တခုခုအပြောင်းလဲလုပ်လိုက်လို့ရှိရင်သူတို့ရဲ့ခေါင်းဆောင်မှုအပိုင်းလဲအန္တရာယ်ရှိလာမှာကိုစိုးရိမ်နေကြတာပါကျွန်တော်အနေနဲ့လည်းနားလည်ပါလိမ့
်အီဗာနီနိုကတော့ကမ္ဘာဖလားကိုနည်းနည်းချင်းကျင်းပခြင်းအဖြစ်ထိတ်တန့်အသင်းတွေအပြင်တခြားအသင်းတွေလည်းပို့ပြီးတော့အခွင့်အလမ်းတွေရလာစေမှာဖြစ်တယ်လို့ပြောပါတယ် ဒါပေမဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်နဲ့အမေရိကဘောလုံးဖွဲ့ချုပ်တွေကတော့ဒီအဆိုပြုချက်ကိုသဘောမတူဘဲစန့်ကျင်နေကြတာဖြစ်ပါတယ်ခင်ဗျာ Manchester United အသင်းကတော့ Germany ပြ Ralf Rangnick ကိုယာယီနည်းပြဖြစ်ခန့်လိုက်ပါပြီ Rangnick ကိုအခုနှစ်ဘောလုံးရာသီကုန်ထိယာယီနည်းပြဖြစ်ခန့်လိုက်ကြောင်းမယူသင်းကတလနေ့မှာတရားဝင်ချိန်ကြပါတယ်မယူသေးရဲ့ယာယီနည်းပြဖြစ်တနန်းကုန်ပြီးတဲ့နောက်မှာတော့သူ့ကိုအသင်းရဲ့အကြံပေးဖြစ်နဲ့နှစ်နှစ်ဆက်လုပ်သွားဖို့သဘောတူထားတယ်ဆိုပြီးတော့မယူသင်းဘက်ကပြောပါတယ် Rangnick ဟာ1980ပြည့်လွန်နှစ်စောပိုင်းကာလတွေကနည်းပြဖြစ်စတင်ခဲ့တာဖြစ်ပြီးတော့ Hoffenheim အသင်းကိုတတိယတိုင်းကနေ Bundesliga ကိုရောက်အောင်လုပ်နိုင်ခဲ့သူဖြစ်သလို Schalke နဲ့ RB Leipzig အသင်းတွေကိုလည်း Bundesliga မှာထိန်းသိမ်းအသင်းတွေဖြစ်အောင်လုပ်ပေးခဲ့သူဖြစ်ပါတယ်ခင်ဗျာရသောတိုက်စစ်မှုနေမကတော့ဘောလုံးကစားတာကနေတလားကျော်နှစ်လလောက်နားမှာဖြစ်ပါတယ်။ဒီမဟာတနင်္ဂနွေနေ့ကကစားခဲ့တဲ့ပြည်내အမပြပြိုင်ပွဲရဲ့ Saint Etienne နဲ့ပွဲမှာပွဲပြီးကနေချိန်ချင်းဝတ်ဒဏ်ရာရသွားတာကြောင့်ထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်။တနင်္ဂနွေနေ့ညကသူ့ရဲ့ဒဏ်ရာကိုစမ်းသပ်စစ်ဆေးကြည့်တဲ့အခါမှာနေမဟာလည်းချိန်ချင်းဝတ်အယွတ်ထိသွားခဲ့ပြီးတော့သတင်းမှတ်6ပတ်ကနေ10ပတ်လောက်ထိကစားနိုင်မှာမဟုတ်ဘူးလို့ PSG အသင်းကတနင်္ဂနွေမှာကြေညာချက်ထုတ်ပြန်ပြောကြည့်ထားပါတယ်။
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းရဲ့နေနေခင်းအစီအစဉ်ကိုလိုင်းတိုမီတာ32 kHz 9335 9383ညလိုင်းတိုမီတာ49 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုအောင်လွင်ဦးကပြောပြမှာပါရှင်
အမေရိကန်ပြည်အစမှာပထမဆုံးအိုမီကရွန်ကိုဗစ်ပိုးစစ်ကူးစက်မှုကိုကယ်လီဖိုးနီးယားပြည်နယ်မှာစစ်ဆေးတွေ့ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။နိုဝင်ဘာလ22ရက်နေ့မှာတောင်အာဖရိကနိုင်ငံကနေပြန်လာသူတူမှကူးစက်မှုကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတရဲ့စစ်ဘက်ဆိုင်ရာအကြံပေးရရှိချုပ်ဒေါက်တာအန်တိုနီဖော်ချီကဗိုလ်နှုန်းနဲ့အင်ဗီဒိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ။ယောဂကူးစက်ခံရသူဟာကာဝယ်ဆေးအဖြစ်ထိုးထားသူဖြစ်ပြီးယောဂလက္ခဏာမပြင်းထန်တဲ့အကြောင်းနဲ့သီးသန့်ခွဲထားပြီးနောက်ထပ်ဆန်းသပ်စစ်ဆေးမှုတွေလုပ်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ Omicron ပိုးစစ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အမေရိကန်ကိုလာမဲ့နိုင်ငံတကာခီးစွားတွေပေါ်ဆန်းသပ်စစ်ဆေးမှုတွေတိုးမြင့်မဲ့အစီအစဉ်တွေကိုအမေရိကန်ဆွေရကပြင်ဆင်နေတဲ့အကြောင်းဒင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲယောဂကိုပိုးသိကူးစက်မှုကိုအတည်ပြုခဲ့တာလည်းဖြစ်ပါတယ်။အနာဂတ်ကမ္ဘာကြီးမှာကာယောဂကာဝယ်တားဆီးထိန်းချုပ်ရေးအတွက်နှစ်နှစ်ချီကြာမြင့်တဲ့နိုင်ငံတကာသဘောတူညီချက်တည်းရဲ့ရေးဆွဲရေးလုပ်ငန်းစဉ်ကိုကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပိုတိုနီမှာစတင်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က WHO ရဲ့ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်ကြာအထူးစည်းအဝေးကျင်းပပြီးသဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာပါ။အိုမီကရွန်ကိုဗစ်ပိုးစစ်ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအတူတကွကဘာကြီးလို့အဓိပ္ပာယ်ရတဲ့ The War Together အစီအစဉ်ကို WHO ကစတင်လိုက်တာဖြစ်ပါတယ်ကုလသမဂ္ဂမှမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်းစားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စစ်စစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ဆင်ဟာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်ကိုဦးပါဝင်နဲ့ကော်မတီမှဆွေးနွေးရမှာလက်တလောအဆုံးအဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းကော်မတီရဲ့ဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွေးနွေးတမ်းမကြီးအန်နာကန်ဝင်အန်စတောင်းကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပေါ်ထူးနေတာပဲတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကတင်ပြသွားတာပါရှင်။ကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါ။အသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်ဝှမ်းကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကလည်းကင်းဝေးကြပါစီရှင်။
This program has come to you from the